ကျန်တဲ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဓိကကြုံရတဲ့ဥပဒေနဲ့မှာပေါ်ဒူနေကတိစောမှုနောက်ထပ်132ယောက်တိုးလာတဲ့အတွက်အခုဆိုရင်တိစောမှုစုစုပေါင်း2000ကျော်သွားပါပြီ။နောက်ထပ်ရောဂါကူးစက်သူ1693ယောက်ရှိတဲ့အကြောင်းလဲပြည်내ကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ကျန်းတဲ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတွေရောလာနေတဲ့သတင်းတွေထွက်နေပေမဲ့စီးရင်တွေကညင်ချမ်းရေးမှုတူပါဝင်တိစောမှုတွေရှိနေသေးပါ။ဒီကျန်းမာရေးအနာမဏီရဲ့ထုတ်ပြန်ချက်အရကူးစက်သူလူနာတွေ2000ယောက်ထိရောလာပေါ်ဒူနေပါဆိုရင်နှစ်ရက်ရှိတော့ပါပြီ။အင်္ဂါနေ့ကတည်ဆုံးသူတွေထဲမှာတော့ဗိုင်းရပ်စ်ပိုးစတင်ကူးစက်တဲ့နေရာဟူပေပြည်နယ်မြို့တော်ဝမ်မြို့ဝူချန်းစင်းရုံညချင်းမှုလူချင်းမင်းလည်းပါဝင်ခဲ့ပါတယ်။ဒီဟာနာမည်နဲ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေကနောက်ထပ်ကူးစက်မှုယုံနေနေတာတွေတွေ့ရပေမဲ့တတိထားဖို့လိုအပ်တဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးထားတာပါ
။ This trend must be interpreted very cautiously. Trends can change as new
populations. ချက်လက်တွေကိုသတိထားဆောင်ကြည့်ဖို့လိုတဲ့အကြောင်းနဲ့နောက်ထပ်ကူးစက်မှုတွေဖက်ပေါ်လာနေတာကြောင့်လက်ရှိအခြေအနေတွေပြောင်းလဲသွားနေကြောင်းဒါကြောင့်လည်းအခုချိန်မှာကူးစက်မှုတွေကျဆင်းပြီလို့ပြောဖို့အချိန်ဆောသေးတဲ့ကြောင်းဒလွေးကျုံညချင်းမှုချုပ်တေးတိုဆိုင်နိုကေဗီအေဆုစ်ကပြောဆိုလိုက်တာပါဒီလိုကြောင့်ကောက်ချက်ချနိုင်တဲ့တရုတ်နိုင်ငံပြင်ပကအချက်လက်တွေမရှိသေးတဲ့ကြောင်းလည်းပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကမ္ဘာတစ်ဝန်းဆက်လက်ကူးစက်ရမှာလည်းတရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း25နိုင်ငံမှာလည်းကူးစက်သူ104ယောက်နဲ့တိစုံသူ3ဦးရှိကြောင်းဒလွေးကျုံကတွင်ထုတ်ပြန်ထားတာပါရှင်နဲ့မှာပဲလူနာရီရဲ့80ရာခိုင်နှုန်းကျော်ဟာမပြည့်စုံတဲ့အတွက်ပြည်내နယ်လမ်းထိုးရမှာဖြစ်ကြောင်းလည်းဒလွေးကျုံကြီးကပြောဆိုထားပါတယ်